ဘဏ္ဍာငွေကြေးအချက်တဲချုပ်နေရတဲ့အမေရိကန်ပြည်ထောင်စုက First Republic ဘဏ်ပြိုလဲမသွားရအောင်တခြားအမေရိကန်ဘဏ်ဆက်တကူကဒေါ်လာ30ဘီလီယံစုပေါင်းကြာကန့်ပေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့သတင်းပတ်ထဲဘဏ်ကြီးနှစ်ခုပြိုလဲခဲ့ရပြီးတဲ့နောက်ထပ်ဘဏ်တွေပြိုလဲမသွားအောင်ကြိုးပမ်းတဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေကဝိုင်းဝန်းကူညီကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Silicon Valley ဘဏ်ကြီးပြိုလဲလူဖြစ်နေတာကိုအမေရိကန်ဘဏ်ကဝန်ထမ်းပေးခဲ့ရပါတယ်။အခု First Republic ဘဏ်ကိုတော့အမေရိကန်ကဘဏ်ကြီးတွေဖြစ်တဲ့ JP Morgan, Citigroup, Bank of America, Wells Fargo, Goldman Sachs နဲ့ Morgan Stanley ဘဏ်ကြီးတွေကငွေကြေးကြားပံ့ကန်ပေးခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာ16ခုမြောက်အကြီးဆုံး Silicon Valley ဘဏ်ကြီးပြဿနာပေါ်ခဲ့ချိန်ကကမ္ဘာတစ်ဝှမ်အစုချေရဈေးကွက်တွေမှာပါရိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။အမေရိကန်ဘိုးဘဏ်ဥက္ကဋ္ဌနဲ့အမေရိကန်ဆိုရကတော့အမေရိကန်ဘဏ်လုပ်ငန်းစနစ်ခိုင်မာမှုအပေါ်အပြည့်အဝယုံကြည်တယ်လို့ပြောကြားထားပါတယ်။ငွေကြေးချက်တဲဖြစ်နေတဲ့ဆွစ်ဇာလန်နိုင်ငံက Credit Suisse ယင်းနှိမ့်ညွန်မှုဘဏ်ကြီးကလည်းဆွစ်ဇာလန်ဘိုးဘဏ်ကနေဒေါ်လာ54ဘီလီယံထိငွေချေးမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲကြေညာခဲ့ပါတယ်။အခုလိုယင်းနှိမ့်ညွန်မှုဘဏ်ကြီးတွေဘဏ္ဍာရေးပြဿနာပေါ်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေကြပါတယ်ရှင်။